အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာမွန်ဂိုလီးယားသမ္မတဆာကျေယင်းအယ်ပီတချာချေဖိတ်ကြားချက်နဲ့မွန်ဂိုလီးယားနိုင်ငံဥလန်ဘာတာမြို့မှာကျင်းပမဲ့ခုနှစ်ကြိမ်မြောက်ဒီမိုကရေစီနိုင်ငံများအတိုင်းဝန်အဖွဲ့ Community of Democracy အစည်းအဝေးကိုတက်ရောက်ဖို့ဒီထွက်ခွာသွားပါပြီဖြစ်ပါတယ်။အင်ကာနီမှာမွန်ဂိုလီးယားသမ္မတနဲ့အတူပူးတွဲပြီးတော့ဟောပြောဖို့လည်းရှိတဲ့အကြောင်းမွန်ဂိုလီးယားအစိုးရကဒီကြေညာထားပါတယ်။ဒီအကြောင်းကိုဒေါက်ခင်မျိုးသက်ကဆက်ပြောပြမှာပါရှင်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာစနေနေ့ညကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေမွန်ဂိုလီးယားနိုင်ငံကိုဒီမိုကရေစီနိုင်ငံများအတိုင်းဝိုင်းဖွဲ့ရဲ့စီဝေးတက်ရောက်ဖို့အတွက်တွားရောက်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ငံကဦးတင်ဦးက VOA ကိုပြောပါတယ
်။မနေ့ကတော့ကတရားရှင်ကျွန်တော်တို့လေရင်နဲ့ပေါ့နော်။ဟိုည7:45လောက်ကနေထွက်သွားပါတယ်။တောင်ကိုရီးယားစီယောကနေပြီးတော့မှ transit ပေါ့နော်။ဒီနေ့တော့မွန်ဂိုလီးယားကိုတော်တော်စောစောပိုင်းရောက်မှာပေါ့ဒီမိုကရေစီနိုင်ငံများအနေနဲ့စူဝေးခေါ်တဲ့အစည်းအဝေးကိုအပြတ်မဲ့ဆိုတာသဘောတူထားတာဖြစ်နေတဲ့အတွက်ကြောင့်မလို့ဒါသူတို့တက်တာပါပဲဟုတ်ကဲ့ဒီမိုကရေစီနိုင်ငံများစူးစီးတဲ့ဆွေးနွေးတဲ့သဘောပါပဲ
ပြီးခဲ့တဲ့လတုန်းကမွန်ဂိုလီးယားသမ္မတရဲ့နိုင်ငံတော်လုံခြုံရေးနဲ့နိုင်ငံခြားမူဝါဒရေးရာအကြံပေးပူရက်ဆူရမ်နဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဂန်ခူယက်တို့မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနိုင်ငံပေါင်း132နိုင်ငံနဲ့နိုင်ငံတကာလူမှုအခြေပြုအဖွဲ့အစည်း20ကျော်ပါဝင်တဲ့ဒီမိုကရေစီနိုင်ငံများအတိုင်းဝိုင်းဖွဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ဖိတ်ကြားခဲ့တာပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်ဆန်းစုကြည်ကိုမွန်ဂိုလီးယားသမ္မတကတီးသန့်ဖိတ်ကြားခဲ့ပြီးဧပြီလ30ရက်နေ့မှာသမ္မတဆက်ခီယာအဘလဒေါဖာဒေါ်ဆန်းစုကြည်နဲ့အတူမွန်ဂိုလီးယားမြန်မာနှစ်နိုင်ငံဒီမိုကရေစီနဲ့လွတ်လပ်ရေးလမ်းလျှောက်လှမ်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲကျင်းပမယ်လို့မွန်ဂိုလီးယားပြန်ကြားရေးဌာန website စာမျက်နှာမှာဖော်ပြထားပါတယ်။ခုနှစ်ကြိမ်မြောက်ဒီမိုကရေစီနိုင်ငံများအတိုင်းဝိုင်းဖွဲ့ရဲ့ညီလာခံမှာယေမန်နိုင်ငံက2012ခုနှစ်နိုဘယ်ငြိမ်းချမ်းဆုရခဲ့သူ Miss Tawakkol Kamango ပါဖိတ်ကြားထားပြီးယေမန်နိုင်ငံငြိမ်းချမ်းရေးလုပ်ငန်းရှင်မှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုလည်းဟောပြောမှာဖြစ်ပါတယ်။ဒီညီလာခံကိုလူမှုအခြေပြုအဖွဲ့အစည်းနဲ့ဒီမိုကရေစီထွန်းသစ္စာနိုင်ငံများဆိုင်ရာ American နိုင်ငံခြားရေးဝန်ကြီးရဲ့အထူးကိုယ်စားလှယ်ဒေါက်တာတိုမီကာတယ်လီမန်လည်းတက်ရောက်ဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဧပြီလ22ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူဟာဒီအစည်းအဝေးမှာဒီမိုကရေစီထွန်းသက်ဆန်နိုင်ငံများအပါအဝင်တခြားအကြောင်းအရာအများအပြားကိုဒေါ်ဆန်းစုကြည်နဲ့တူပင်နိုင်ဆွေးနွေးသူဖြစ်တဲ့ပါဝင်မှာလည်းဖြစ်ပါတယ်။ဆွေးနွေးပွဲမှာဒေါ်ဆန်းစုကြည်ဟာဒီမိုကရေစီနိုင်ငံတွေအချင်းချင်းစုစည်းနိုင်ရေးအတွက်လှုပ်ဆောင်မဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့ရှိကြောင်းမြန်မာနိုင်ငံကမထွက်ခွာခင်မှာပြောကြားခဲ့တယ်လို့ဦးတန်ဦးကပြောပါတယ
်။သူကပြောတာကတော့သူဒါဟိုမှာရှိတဲ့ဒီမိုကရေစီအင်အားစုနိုင်ငံတွေနဲ့ပတ်စုစည်းတဲ့ဟာကိုခွန်ကြိုးတွတ်တရားဆော်ဖို့ကိစ္စနဲ့ပတ်သူဖိတ်တာတော့ပဲဖြစ်ပါတယ်အစ်စ်တော့ပဲပြောပါတယ်ခင်ဗျာ။ဘယ်သူတွေဘယ်ဝါတွေတက်မယ်ဆိုတာတော့ကျွန်တော်တို့ပြေချာမသိဘူးဗျ။များများစားစားစိတ်ပေါဝင်စားတော့ကျွန်တော်သတိပြုမိတာကတော့ရှေ့ဥရောပနိုင်ငံကနေပြီးတော့ဒီမိုကရေစီဖြစ်လာတဲ့နိုင်ငံတွေပေါ့နော်။ဥပမာချက်ကိုစဗက်ကီးယားတို့ဘာလို့စသဖြင့်ပေါ့နော်။အဲ့ဒီနိုင်ငံတွေကတော့သိပ်ပါဝင်စားတက်ကြတဲ့သဘောတော့ရှိတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ဒီလိုနိုင်ငံရခြားခီးသွားတာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွက်ဘာအကျိုးမြတ်တွေရှိပါလဲခင်
ဗျ။အခုကတော့သူကပြုတ်တော်ရဆိုင်နေတော့မှအပြင်မှာဆက်သွယ်ပြီးရနိုင်နေတဲ့လုပ်တဲ့ကိစ္စကတော့သူတို့မယ်ဆိုတာကတော့အရင်ကတည်းကအခုပါမတော့သူကျေးဇူးပြုတာနိုင်ငံတွေကိုကျေးဇူးပြုတဲ့အနေနဲ့တော့မယ်ဆိုတာသူတို့မယ်မှလက်သွားပလိုက်ပြီလေ။ဒီကူကတော့ဒါဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုနဲ့ဆက်သွယ်ပြီးတော့ပုံမှန်ဆက်သွယ်ရေးကောင်းမွန်အောင်လုပ်ရဖို့ဆိုတဲ့ဟာဆိုတော့ဒီမိုကရေစီနိုင်ငံတွေအတွက်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကတော့ကောင်းတာပေါ့ဗျာ။မြန်မာနိုင်ငံတို့အတွက်တော်လည်းပဲအခုဒီမိုကရေစီစပြီးတော့ကုပြောင်းကာလဆိုတော့ကတော့ရောက်တဲ့ချင်းအချင်းတော့အတွေ့အကြုံတွေပါတယ်ဖလန်နိုင်တယ်ပြုတယ်တွေ့တယ်ရတွေ့တယ်ကျန်ပို့ပြီးတော့သူနဲ့ရင်းနှီးတဲ့ဟာတော့ဆက်သွယ်မှုတွေပေါ့ပိုကောင်းတော့ဒါကတော့အဖွဲ့ချုပ်ဒီမိုကရေစီအားလုံးရောအကျော်ဆုံးအဖွဲ့စည်းတွေရောအဲကျွန်တော်အစိုးရအဖွဲ့စည်းတွေကိုပြည်သူလူထုတရားလုံးကိုတိုင်းနာတွေပြောပေါ့ဒါတွေကတော့အကုန်လုံးအကျိုးရှိတာတော့
မွန်ဂိုလီးယားနိုင်ငံကိုခီးထွက်ခွာသွားတဲ့ဒေါ်ဆန်းစုကြည်ဟာမေလ3ရက်နေ့မှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်